မလ24ရက်နေ့ကကျင်းပတဲ့ထိုင်းနိုင်ငံရွေးကောက်ပွဲတွေမှာပြည်ပမှရောက်နေတဲ့ဝန်ကြီးချုပ်ဟောင်းထက်ဆင်ရှင်နဝတ်နဲ့ဆက်ဆက်ရှိတဲ့ဖွေထိုင်းပါတီကမဲဆန္ဒနယ်မြေ136နေရာမှာနိုင်ရပြီးအများစုအနိုင်ရတဲ့ပါတီဖြစ်တယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့တရားဝင်ကြေညာလိုက်ပါတယ်စစ်တပ်ကကြောရုံနောက်ခံပေးထားတဲ့ဖလန်ဖရာချရတ်ပါတီက68နေရာမှာနိုင်ရပြီးဒုတိယလိုက်ပါတယ်ရွေးကောက်ပွဲကော်မရှင်ဟာရလက်ထုတ်ပြန်မှုအချိန်ဆွဲထားတယ်ရှုပ်ထွေးနေတဲ့ကနဦးမဲရလက်တွေကိုထုတ်ပြန်ခဲ့တယ်ဆိုပြီးအပြင်းထန်ဝေဖန်ခံထားရတယ်လို့စစ်တပ်ဘက်ကရိနေလို့လည်းဆွဆွဲခံခဲ့ရတာပါထိုင်းအောက်လွတ်တော်မှာအမှတ်နေရာ900ရှိပြီး350ကိုလူလူတိုက်ရိုက်မဲဆန္ဒနဲ့ရွေးကောက်တင်ပြောက်တာဖြစ်ပါတယ်အဲ့ဒီအထက်က349နေရာကိုကော်မရှင်ကအတည်ပြုထားပြီးပါပြီကျန်တဲ့အမှတ်နေရာ150ကိုတော့ရှုပ်ထွေးတဲ့နီးလန့်နဲ့တွက်ချက်ပြီးတနိုင်ငံလုံးမှာပါတီတစ်ခုစီကအနိုင်ရတဲ့စုစုပေါင်းမဲအစီအတွက်အလိုက်အချို့ကြောင့်ခွဲပြီးမှာပါအဲ့ဒီအမှတ်နေရာတွေကိုကြာသာပတိနေ့နောက်ဆုံးထားပြီးရွေးကောက်ပွဲကော်မရှင်ကခွဲဝေတတ်မှတ်ပြရမှာဖြစ်ပါတယ်။ဘယ်လိုတွက်ချက်ခွဲဝေမလဲဆိုတာကိုကော်မရှင်ကမပြောတဲ့အတွက်ပါတီတွေအနေနဲ့အောက်လွှတ်တော်မှာအမှတ်နေရာဘယ်နေရာစီရမလဲဆိုတာကိုအတိအကျတွက်ဖို့မလွယ်ပါဘူး။